အစ္စရေးအနာပိုင်တွေဟာ AP သတင်းဌာနကဂါဇာအခြေအနေတိုက်ရိုက်ထုတ်လွှင့်တာကိုအင်္ဂါနေ့ကပိတ်လိုက်ပြီးသိမ်းရတဲ့ AP ရဲ့ကင်မရာနဲ့ထုတ်လွှင့်ရေးပစ္စည်းတွေကိုပြန်ပေးဖို့အစ္စရေးဆက်သွယ်ရေးဝန်ကြီးကအမိန့်ပေးလိုက်ပါတယ်။အဒီလိုပိတ်ပင်တိတ်ဆိတ်လိုက်တာဟာသတင်းလွတ်လပ်ခွင့်ကိုချိုးဖောက်တာဖြစ်ပြီးရှုတ်ချတဲ့အကြောင်းသတင်းလွတ်လပ်ခွင့်အဖွဲ့အစည်းတွေကုလသမဂ္ဂနဲ့အမေရိကန်တို့ကပြောကြားပြီးတဲ့နောက်ပစ္စည်းတွေကိုပြန်ပေးတာဖြစ်ပါတယ်။အဇဇီရာသတင်းဌာနနဲ့ဆက်ဆက်ပြီး AP သတင်းဌာနကဥပဒေချိုးဖောက်တယ်လို့ Israel တာဝန်ရှိသူတွေကဆွဆွဲခဲ့တာပါ။ AP ကဖြတ်နဲ့တိုက်ရိုက်ထုတ်လွှင့်ချက်တွေကိုရယူတဲ့သတင်းဌာနတွေကထောင်ချီရှိနေပြီးအဇဇီရာသတင်းဌာနကတစ်ခုသာဖြစ်တယ်လို့ AP သတင်းဌာနကတော့ပြောပါတယ်။အင်္ဂါနေ့နေ့လယ်မှာ Israel ဆက်သွယ်ရေးဝန်ကြီးဌာနက AP သတင်းဌာနရှိရာ Star Road မြို့ကိုရောက်လာပြီးပစ္စည်းတွေကိုသိမ်းသွားတာဖြစ်တယ်လို့ AP ကဆိုပါတယ်။ဆက်သွယ်ဝင်ကြီးစတိုမိုကာဟီလက်မှတ်ထိုးထားတဲ့သိန်းစီမိတ်စာရွက်ကို AP ကိုပေးရခဲ့ပါပါ။ AP ကနိုင်ငံခြားသတင်းမီဒီယာဥပဒေအစ်စ်ကိုချိုးဖောက်တယ်လို့ Israel ကတော့ဆွဆွဲပါတယ်။